ဒီကနေ့လေဒီပအိုးအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပဖို့အတွက်ဒီရှမ်းပြည်နယ်အစိုးရဖွဲ့နဲ့ငြိမ်းချမ်းရေးကော်မရှင်တို့နဲ့ဆရာတို့နဲ့တွေ့တယ်ကြားလို့ပါခင်ဗျာအဲ့ဆွေးနွေးပွဲမှာဘာတွေများဆွေးနွေးပြစ်ခဲ့ကြတယ်လဲခင်ဗျာဟုတ
်ဒီကတော့ကျွန်တော်တို့ပို့တပြူသားလုံးဆိုင်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကျင်းပမဲ့နေ့ရက်နဲ့နေရာကိုကျွန်တော်အဓိကထားပြီးဆွေးနွေးမိနိုင်ကြတာဖြစ်ပါတယ်အဲ့ဒီအဓိကကျွန်တော်တို့နေ့ရက်ကတော့အခုလာမဲ့ဖေဖော်ဝါရီလ16ရက်နေ့ကနေ20ရက်နေ့ထိကျွန်တော်9ရက်ဒါကျင်းပမှာဖြစ်ပါတယ်နေရာကတော့ဟိုပုံမျိုးဖြစ်ပါတယ
်ဆရာတို့အရင်တုန်းကတောင်ကြီးမှာလှုပ်ဖို့စီစီရင်ထားပြီးတော့မှအခုဟိုပုံမှာဘာဖြစ်လို့ပြောင်းလဲပြီးတော့လှုပ်ဖို့သဘောတူလိုက်တာလဲခင်ဗျအ
ော်ဒီလိုပါကျွန်တော်တို့ဒီတောင်ကြီးမျိုးဆိုတာကပိုးရွာ၄ရွာကိုအခြေတည်ပြီးတော့မှအင်္ဂလိပ်ဆိုတာလက်ထက်မှာတည်ခဲ့တဲ့မျိုးဖြစ်ပါတယ်အဲ့တော့နောက်ထပ်နည်းတူကကျွန်တော်တို့ပိုးအမျိုးသားတွေရဲ့ယဉ်ကျေးမှုပွဲတော်တွေရောအမျိုးသားနေအပောင်မော်လီဒီလိုအခမ်းအနားတွေကလည်းတောင်ကြီးမျိုးမှာပဲကျွန်တော်တို့အစဉ်ဆက်အဖြစ်ကျွန်တော်တို့ဒါဟိုကျင်းပခဲ့ကြတာပြုလုပ်ခဲ့ကြတာဖြစ်ပါတယ်ဒါမဲ့လို့ကျွန်တော်တို့အနေနဲ့ကဒီနေ့ကျွန်တော်တို့ပြည်တော်စုရဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုစီးပွားရေးပြုပြင်ပြောင်းလဲမှုငြိမ်းချမ်းရေးဖြစ်စဉ်တည်ဆောက်မှုငြိမ်းချမ်းရေးတည်ဆောက်မှုတွေဒီဖြစ်စဉ်ကြီးသုံးရအောင်မြင်စေဖို့ကျွန်တော်တို့ပို့အမျိုးသားများရဲ့ပထမဦးစားပေးတာဝန်အနေနဲ့ကျွန်တော်တို့ဒီလိုခံယူထားပါတယ်ဒါကြောင့်မို့လို့ဒါကတောင်ကြီးမြို့မှာကျွန်တော်တို့ကျင်းပဖို့ရာထားပြီးမယ်လို့ဒီအပေါ်မှာကျွန်တော်တို့အတင်းကျပ်တောင်းဆိုမှုမပြုတော့ဘဲနဲ့ကျွန်တော်တို့ဒါဟိုပို့မြို့မှာကျင်းပဖို့ကျွန်တော်တို့ဆောင်ရွက်ခဲ့တာဖြစ်ပါတယ်
အစိုးရဘက်ကရောဘာဖြစ်လို့ဒီတောင်ကြီးမြို့မှာကျင်းပဖို့ထဲဟိုဘုံမှာကျင်းပစေချင်တာလဲဗျအ
ဲ့ဒါကတော့တို့ဒီနေ့လက်ရှိအခြေအနေပေါ့လေအစိုးရဘက်ကလည်းတို့ဒီမှာရှိတယ်တို့သတ်မှတ်ထားတဲ့သဘောထားတို့သတ်မှတ်ထားတဲ့မူတွေရှိတာပေါ့လေ
ပြီးတော့ဒီဆွေးနွေးပွဲမှာရှမ်းပြည်နယ်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကြီးကြပ်မှုကော်မတီကိစ္စလည်းဆွေးနွေးမယ်လို့သိရပါတယ်ဆရာအဲ့ဒါနဲ့ပတ်သက်ပြီးတော့ဆွေးနွေးပြစ်ခဲ့သလားခင်ဗျဟု
တ်ကဲ့ဆွေးနွေးပြစ်ခဲ့ပါတယ်အဲ့တော့ဒီကျွန်တော်တို့ရှမ်းပြည်နယ်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကိုဖွဲ့စည်းတဲ့အခါမှာဒါအစိုးရလွှတ်တော်တမတော်က၃ဦးကျွန်တော်တို့နိုင်ငံရေးပါတီများက၃ဦးပြီးရင်ကျွန်တော်တို့ဒါတိုင်းနာလက်နက်ကိုင်မော်လေး EU က၃ဦးပေါ့၃ဦးမှာကျွန်တော်တို့ပို့မြတာလိုမျိုးရဲ့အဖွဲ့ချုပ်နေနဲ့ကတော့ဒါပုံမူကြီးခေါက်ကကြီးကြဲကော်မတီမှာဟိုတောင်းယူဆောင်ရွက်มาဖြစ်ပါတယ
်ရှမ်းပြည်နယ်မှာကလူမျိုးစုတွေများပြီးတော့အခုကြီးကြဲမှုကော်မတီမှာပါဝင်ခွင့်ရမယ့်အချိုးအစားကနည်းနေတယ်ဆိုတော့ပါဝင်ခွင့်မရမယ့်လူမျိုးစုတွေကကျေနပ်နိုင်မှာမလားသူတို့အတွက်ဘယ်လိုစီစဉ်ထားတာမျိုးရှိလဲခင်ဗျအ
ော်ဒီကြီးကြဲမှုကော်မတီကတော့ဒါလူမျိုးတွေအစုတွေအလိုက်ရှိကြတဲ့ခါမှာသူကပြတော့ကျွန်တော်တို့ဒီနိုင်ငံရေးပါတီတွေရပါလိနိုင်ငံရေးပါတီတွေရတော့အဲ့ဒီလိုပြည်နယ်အဆင့်ကော်မတီပြီးဒေသလိုက်ကြီးကြပ်မှုကော်မတီတွေလည်းသူတို့ဖွဲ့ဖို့စဉ်းစားပြီးတော့မှအဲ့လိုပါတီတွေလိုက်အားလုံးစုပေါင်းညှိနှိုင်းမှုတွေနဲ့ဒီဒေသလိုက်တွေပေါ့ရှမ်းပြည်တောင်ပိုင်းအရှေ့ပိုင်းမြောက်ပိုင်းအဲ့လိုတွေအတွက်ကိုဒေသလိုက်ကြီးကြပ်မှုကော်မတီတွေမှာပါတီတွေပါဝင်ဖို့တဲ့သူတို့ဆောင်ရွက်ထားတယ်လို့ကျွန်တော်အဲ့လိုသိထားပါတယ်ကျွန်တော်တို့ကပြည်တော်စုတစ်ခုလုံးဆိုင်ရာကိစ္စရပ်များနဲ့ပတ်သက်ရင်တော့ကျွန်တော်တို့တာဝန်ယူရမယ့်ကိစ္စတွေကိုကျွန်တော်တို့ကရဲရဲတာဝန်ယူမယ်ကျွန်တော်တို့အာမခံမယ့်ကိစ္စတွေကိုကျွန်တော်တို့ရဲရဲအာမခံမယ်ကျွန်တော်တို့ဂျာဝင်စိတ်ဆက်ဆောင်ရွက်ပေးရမယ့်ကိစ္စလည်းကျွန်တော်ရဲရဲတင်းတင်းဆောင်ရွက်မှာဖြစ်ပါတယ်ထို့နည်းတူပဲကျွန်တော်ပို့အမျိုးသားများနဲ့ထိုက်တန်တဲ့အခွင့်အလမ်းများကိုလည်းကျွန်တော်တို့ရယူကျင်တာဖြစ်ပါတယ်
အခုလိုဖြည့်ပေးတဲ့ RFA ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာ RFA ကျွန်တော်လည်းကျေးဇူးတင်ပါတယ်